2005ရွေးကောက်ပွဲမတိုင်ခင်မှာ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီ NLD ရဲ့နယ်လှည့်စည်းရုံးလှုံ့ဆော်မှုတွေမှာ88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွင့်လင်းလူဖွဲ့စည်းကပူးပေါင်းဆောင်ရွက်နေသလိုအခုခါမှာတော့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ကလည်း NLD ပါတီနဲ့ပူးပေါင်းလာပြီးဖြစ်ပါတယ် NLD နဲ့ဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူတွေဟာ2008ဖွဲ့စည်းပုံတွေကဒီမိုကရေစီနီးမကျတဲ့အရေးပါတဲ့အချက်တချို့ကိုရွေးကောက်ပွဲမတိုင်ခင်ပြင်ဆင်နိုင်ရေးဒူဒူထောက်ခံမှုရအောင်ကြိုးပမ်းအားထုတ်နေကြတာဖြစ်ပါတယ်အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့မဆုမွန်ကပြောပြပေးပါမယ်ရှင
်ဟုတ်ကဲ့ပါအခြေတင်ပြောစရာဖြစ်နေရတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေး NLD နဲ့အတူ88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွင့်လင်းလူ့အဖွဲ့အစည်းတို့ရဲ့လှုပ်ရှားမှုမှာအခုအခါမှာတော့တိုင်းရင်းသားပါတီကြီးတစ်ခုဖြစ်တဲ့ရှမ်းမြို့သားဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီလည်းပူးပေါင်းပါဝင်လာခဲ့တာပါတနင်္ဂနွေလုံးတိုင်းတာနဲ့လှုပ်ဆောင်နေတဲ့2008အခြေခံဥပဒေပြင်ဆင်ရေးလှုပ်ရှားမှုတွေကို SNLD ရဲ့ဌာနချုပ်ရုံးတွေမှာလည်းလှုပ်ဆောင်မှာဖြစ်တယ်လို့ SNLD ပြောခွင့်ရဦးဆိုင်လိတ်ကပြောပါတယ
်ကျွန်တော်တို့ကတော့ SNLD အပေါင်းဟိုဘော UNA အဖွဲ့အနေနဲ့ဆိုလို့ရှိရင်88မျိုးဆက်နဲ့ညှိနှိုင်းဆွေးနွေးထားတာတွေရှိတာပေါ့နော်အဲ့လိုညှိနှိုင်းဆွေးနွေးတဲ့အခါမှာဖွဲ့စည်းပုံအခြေခံဥပဒေကိုပြင်မယ်ဆိုလို့ရှိရင်436ကနေစပြင်ရမယ်ပေါ့အဲ့လိုကတိကဝတ်တွေရှိထားတဲ့အခါကျတော့ဒီအိတ်ကလုံမယ်ဆိုလို့ရှိရင်လည်းကျွန်တော်ဘက်ကပူပေါင်းကူညီဖို့ပေါ့နော်ဥပမာနေမှာရှိတဲ့ကျွန်တော်ပါတီဝင်တွေကိုလက်မှတ်ရေးထိုးတဲ့စီမှာပါဝင်ပူပေါင်းဖို့အဲ့လိုအနေထားမျိုးတော့ရှိပါတယ်လောလောဆယ်တော့လူကြီးပိုင်းကတော့ပြီးသွားပြီပေါ့နော်နောက်ထပ်ဆက်လုပ်ဖို့ရှိပါတယ်ကျွန်တော်တို့အပါအဝင်ပေါ့နော်နောက်ထပ်တခြားပါတီဝင်တွေလည်းပဲဒီထဲမှာပါဝင်သင့်တယ်လို့တော့ကျွန်တော်မြင်ထားပါတယ်ခင်ဗျ
ဖွဲ့စည်းပုံပြင်ဆင်ရေးလူထုလှုပ်ရှားမှုတွေမှာနိုင်ငံရေးအင်အားစုတွေနဲ့အတူ SNLD ချမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ကပူးပေါင်းလှုပ်ရှားကြဖို့ကတိပြုထားပြီးဖြစ်တယ်လို့လက်မှတ်ရေးထိုးလှုပ်ရှားမှုတွေမှာလည်း SNLD ရဲ့ဥက္ကဋ္ဌဦးခွန်ထွန်းကိုယ်တိုင်လက်မှတ်ရေးထိုးပါဝင်ခဲ့ပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုဌာနချုပ်ယုံအပါအဝင်မြို့ကြီးတွေကပါတီရုံးတွေမှာစတင်ခဲ့တဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလူထုဆန္ဒသဘောထားကောက်ယူပွဲတွေမှာထင်ရှားတဲ့အမှုပညာရှင်တွေ၊စာပေပညာရှင်တွေနဲ့နိုင်ငံရေးအင်အားစုတွေကလည်းပူးပေါင်းပါဝင်ခဲ့ကြပါတယ်။ NLD ပါတီကတော့ဖွဲ့စည်းပုံပါပြဋ္ဌာန်းထားတဲ့ပုံမှန်436ကိုအဖွဲ့ချုပ်အနေနဲ့အဓိကပြင်ဆင်လိုတဲ့အပိုင်းတွေနဲ့ပတ်သက်လို့ NLD ပြောခွင့်ရဦးညံဝင်းကအခုလိုပြောပါတယ်
။နှစ်ပိုင်းပဲရှိတယ်။တစ်ပိုင်းက95ရာခိုင်နှုန်းကျော်သွတ်တော်ကိုယ်စားလှယ်များကတင်သွင်းมาရမယ်ဆိုတဲ့အချက်လွတ်တော်ထဲမှာကတကယ်ရွေးကောက်တင်မြှောက်ထားတဲ့ကိုယ်လည်းက95ပဲရှိ95ကျော်ဖို့ဆိုရင်ရွေးကောက်တင်မြှောက်ရင်မရှိတဲ့တက်မတော်သားလွတ်တော်ကိုယ်စားလှယ်တွေပါမှာဖြစ်ဒါတစ်ခုဒီနောက်တစ်ခုကအဲ့ဒီပြင်ဆင်ဖို့အားလုံးသဘောတူပြီးရင်တော့ referendum လုပ်အောင်မဲပေးပိုင်ခွင့်ရှိသူရဲ့ထက်ဝက်လို့ပြောတယ်ဘာပဲဖြစ်ဖြစ်ကျွန်တော်တို့referendum လည်းလိုရလား referendum တစ်ခုလုပ်တာဟာတိုင်းပြည်ရဲ့ဘာသာဝင်တွေအများကြီးတုံ့ပြန်အဲ့တော့မလိုအပ်ပဲနဲ့အချင်းလဲကုန်မယ်ငွေလဲကုန်မယ်ဒါမျိုးတွေလည်းပြင်သင့်တယ်လို့ဒီမှာ
SNLD ပါတီပြောခွင့်ရသူဦးဆိုင်လိတ်ကလည်းမြန်မာနိုင်ငံမှာငြိမ်းချမ်းရေးတည်ဆောက်နိုင်မှုနဲ့တိုးတက်တဲ့နိုင်ငံရေးလမ်းကြောင်းတွေဖော်ဆောင်နိုင်မှုဆိုရင်2008ဖွဲ့စည်းပုံအခြေခံဥပဒေထဲကအရေးကြီးတဲ့အပိုင်းတွေကိုပြင်ဆင်ဖို့လိုအပ်နေတယ်လို့ပြောပါတယ
်။ဖွဲ့စည်းပုံအခြေခံဥပဒေဆိုတာနိုင်ငံတော်ကိုအုပ်ချုပ်မင်းလုပ်တဲ့အစိုးရမင်းများနဲ့ကျွန်တော်ပြည်သူတရားလုံးရတဲ့ကပြည်ညင်ကြီးတစ်ခုပါ။ဂတိကဝတ်တစ်ခုပေါ့နော်။အဲ့တော့ရှိထားတဲ့ဂတိကဝတ်ဟာသမသမတ်ကြရဲ့လားတရားနည်းလမ်းကြရဲ့လားဆိုတော့ကျွန်တော်သုံးသပ်ဖို့လိုတယ်။ပြည်သူကိုယ်တိုင်ကရွေးချယ်ပြီးတော့မှတင်မြှောက်ထားတဲ့လွှတ်တော်ကိုယ်စားလှယ်ကိုယ်တိုင်ရေးဆွဲထားတဲ့ဥပဒေမဟုတ်သေးတဲ့ရေတော့ပြည်သူတွေကိုကိုစားမပြုတ်နိုင်ဘူးပြည်သူတွေရဲ့အလိုဆန္ဒကိုအကောင့်တွေဖော်နိုင်မှာမဟုတ်ဘူးဒါကြောင့်မို့လို့ပြည်သူတွေလိုချင်တဲ့အတိုင်းအတာတစ်ခုရအောင်ဒီပြည်သူကိုကိုစားမပြုတ်တဲ့အခြေခံဥပဒေကြီးကိုပယ်ဖျက်ရမယ်အစ်စ်ရေးဖို့လိုအပ်တယ်အဲ့လိုပယ်ဖျက်ဖို့အစ်စ်ရေးဖို့လုပ်တဲ့အခါမှာအရေးကြီးဆုံးက436ကိုပြင်မှတ်တာရင်ကျွန်တော်ဆန္ဒပြေးရမယ်
ဖွဲ့စည်းပုံပြင်ဆင်ရေးဆန္ဒပြုလက်မှတ်ရေးထိုးတာတွေကိုမေလ28ရက်နေ့ကနေစပြီးတော့ဇူလိုင်လ19ရက်နေ့အထိတလာခွဲနီးပါးလှုပ်ဆောင်မှာဖြစ်ပါတယ်။ဖွဲ့စည်းပုံပြင်ဆင်ရေးလှုပ်ရှားမှုအဖြစ်နဲ့ဒီလလေပိုင်းကရန်ကုန်နဲ့မန္တလေးမြို့တွေက NLD ရဲ့လူထုစည်းဝေးပွဲတွေအတွင်းဒေါအောင်ဆန်းစုကြည်ရဲ့ပြောကြားချက်တွေကိုတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲသတိပေးခဲ့တာပါ။အထူးသဖြင့်လွတ်တော်ကိုယ်စားလှယ်တဦးရဲ့လိုက်နာရမယ့်တာဝန်တွေကိုပြတ်ကွက်တယ်။တက်မတော်သားကိုယ်စားလှယ်တွေကိုထိခိုက်စေတဲ့စကားတွေကိုပြောဆိုခဲ့တဲ့ဆိုပြီးကော်မရှင်ကသတိပေးခဲ့တာလည်းဖြစ်ပါတယ်ရှင်။